မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အတွက်ဗြိတိန်နိုင်ငံသားတွေမြန်မာနိုင်ငံတွင်းကနေတက်နိုင်တယ်မြန်အများဆုံးပြန်ပြီးထွက်သွားတင်တယ်လို့ရန်ကုန်ဗြိတိန်တန်ရုံးကတနင်္လာနေ့မှာသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားအောင်နဲ့ဒီမိုကရေစီပြန်ရအောင်ဗြိတိန်တန်ရုံးကဆက်ပြီးအကူအညီတွေပေးနေမှာဖြစ်ကြောင်းလည်းတန်ရုံးကပြောပါတယ်ဒါဟာစနေနေ့ကတော်လှန်ရေးနေ့ဖြစ်နေမြန်မာပြည်သူတွေကအာဏာသိမ်းထားတဲ့စစ်တပ်ကိုဆန္ဒပြမှုကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့အတွက်တရားထဲလူပေါင်း114ယောက်တည်းမှနေတည်ဆုံးခဲ့ရတဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်ကလည်းမြန်မာစစ်တပ်ရဲ့ကလင်းငယ်တွေအပအဝင်လက်နက်မဲ့ပြည်သူတွေကိုစစ်နှင်းတွေတပ်ဖြတ်ခဲ့တဲ့လို့ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချမှုကိုထပ်မံပြတာရရောက်ကြောင်းပြောဆိုခဲ့တယ်လို့စစ်တပ်နဲ့ရဲတွေရဲ့လက်နက်မဲ့ပြည်သူကိုပြစ်ခတ်နှိမ်နင်းမှုတွေဟာသူတို့အတွက်အရှက်ရစရာဖြစ်ကြောင်းရန်ကုန်ဗြိတိန်တန်ရုံးကအသံမကြီးဒန်ချက်ကလည်းပြောကြားခဲ့ပါတယ်နော်ဝေနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်သူ့နိုင်ငံသားအလုံးမြန်မာနိုင်ငံကနေပြန်ပြီးထောက်ခွာဖို့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံထဲမှာတယ်လီနော့ဆက်သွယ်ရေးကုမ္ပဏီမှာအလုပ်လုပ်နေသူနော်ဝေနိုင်ငံသားနှစ်ဦးရှိနေပြီးသူတို့ကိုနော်ဝေနိုင်ငံခြားရေးဝန်ကြီးဌာနကနေခီးတွားသတိပေးချက်အတွက်အကြောင်းကြားထားတယ်လို့ Reuters သတင်းဌာနကပြောပါတယ်